စ်အာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြနေသူတွေကိုဘေးရန်ကြီးအကင်းအောင်လို့ရှေ့တန်းကနေအကာအကွယ်ပေးနေတဲ့လူငယ်တွေရန်ကုန်မြို့မှာရှိပါတယ်။အသက်20ဝန်းကျင်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ကစစ်တပ်နဲ့ရဲကဖြုတ်ခွဲလာခဲ့ရင်ဆန္ဒပြပြီးသူတွေဘေးကင်းရာထွက်ပြေးနိုင်အောင်ရှေ့ကနေကြိုးစားကာကွယ်ပေးနေကြတာဖြစ်ပါတယ်။ပြည်သူကိုကာကွယ်တဲ့အဖွဲ့ကိုတည်ထောင်တဲ့လူငယ်ကသူတို့ဘာသာအခုလိုကာကွယ်ပေးနေရတယ်လဲဆိုတာကိုရှင်းပြထားပါတယ်
။ကျွန်တော်ဒီအချိန်မှာပေါ့နော်ရဲဆိုတာလည်းကျွန်တော်နိုင်ငံမှာမရှိဘူးစစ်သားဆိုတာလည်းကျွန်တော်နိုင်ငံမှာမရှိတော့တော့ကျွန်တော်ကပြည်သူကိုကာကွယ်ရမယ့်အဖွဲ့ပြည်သူကပဲပြည်သူကိုကာကွယ်မှာတည်ပြီးတော့ကျွန်တော်ကကာကွယ်ရေးအဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်ရေးအဖွဲ့အနေနဲ့ဆန္ဒပြတာကို February တစ်လလုံးနီးပါးတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီ February လပြီးရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တချို့ကောင်တွေကဟိုဘယ်လိုရမလဲ9000ကျားကောင်တွေကဓာတ်တွေကငယ်ချင်းချောက်တာကိုမြင်တဲ့အချိန်မှာကျွန်တော်ကလက်မခံနိုင်တဲ့အတွက်ပြည်သူကိုကာကွယ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဗျဟိုနောက်ပြီးတော့အရေးပေါ်ဖြစ်တဲ့နေရာထဲမှာကျွန်တော်ရှိပါရဲ့အဲ့လိုအမှားအပြင်ကျွန်တော်ဘလို့ပုံစံနဲ့ဆိုရင်ဆန္ဒပြပြည်သူတွေနဲ့ရဲရဲထိတ်တဲတဲ့အခြေအနေမျိုးမှာကျွန်တော်တို့ပြည်သူကိုမထိခိုက်ဖို့တပြည်သူအနေနဲ့ညာဖန်ဆီးခြင်းအကင်းဝင်ဖို့တဲ့ကျွန်တော်တို့ကကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်9000စားရီးကပြည်သူကိုဓာတ်နဲ့ထိုးတာကြီးဟိုလေးခွာညလာပစ်တာအဲ့အရာကြီးကျွန်တော်ကလက်မခံနိုင်တဲ့အတွက်ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူကိုထိခိုက်ခြင်းမခံနိုင်တဲ့အတွက်ကျွန်တော်ကကာကွယ်ရေးအဖွဲ့လုပ်လိုက်တာပါဗျာ
အဲ့တော့ကာကွယ်ပေးတဲ့အဖွဲ့ဆိုတာကကိုကရောပြန်ပြီးကိုထိလက်ရောက်ပြန်ပြီးသူတို့ကိုလှုပ်ဖို့ရည်ရွယ်ချက်ရှိတာလား
သူတို့ကတော့ကျွန်တော်တို့ကအသားနာအောင်လှုပ်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်ရဲကြီးအနေပြီးတော့ကျွန်တော်တို့နဲ့ရဲနဲ့အနည်းဆုံးကျွန်တော်တို့ကခိုက်တရားအကွာဝေးထားတာသူတို့ဘက်ကနေပြီးတော့ပြည်သူအနေနဲ့ထိခိုက်နိုင်တဲ့အရာမျိုးဖြစ်လာကျွန်တော်မြင်ဝဲဝအောင်လှုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့သူတို့ဒီလိုဖမ်းတဲ့အချိန်မျိုးတော့ကျွန်တော်အဖမ်းမခံအောင်ရှိရနေကာပြီးတော့ပြည်သူပြန်ရအောင်ဆွဲခေါ်တာမျိုးတွေဒါမှမဟုတ်ကျွန်တော်ဟိုကျွန်တော်ဥပမာမျိုးကအရှိမပါတော့ရဲရနေပြီးတော့ထောက်ထားပြီးတော့ပြိမိသွားတာမျိုးရှိရဆိုရင်ကျွန်တော်ကအဲ့လိုသွားပြီးတော့ထုတ်ပြီးတာမျိုးလုပ်ပြီးပါဗျ
။မောင်လေးတို့လုပ်နေတဲ့အဖွဲ့မှာဟိုအဖွဲ့ဝင်တွေရောလူတွေအများကြီးပါဝင်ပြီးတော့အဲ့လိုကာကွယ်ပေးနေလားဟိုဘယ်နှခါလောက်အဲ့လိုမျိုးအကာအကွယ်ပေးခဲ့ဘူးလဲဆိုတာလည်းပြောပြပါလား
။ဟုတ်ကဲ့ဗျာဟုတ်ကျွန်တော်တို့အကာအကွယ်ပေးခဲ့ဘူးလားဆိုရင်ပေါ့နော်ကျွန်တော်ဥပမာအပြင်မက်ချ်လာ၂ရက်နေမှာဆိုရင်ကျွန်တော်ပြန်ကုန်မြို့ယူဇနာပလာဇာကိုဖြိုခွင်းခံရတဲ့နေ့မှာဆိုရင်ကျွန်တော်တော့မဟုတ်ဘူးပြည်သူရင်အားကကျွန်တော်မရှိဘူးဆိုရင်300နီးပါးလောက်ရှိတယ်အဲ့လို300နီးပါးလောက်ရဲတပ်ဖွဲ့အင်အားကသူတို့ပထမစစ်တမ်းအင်အားပေါ့နော်ဆက်ရောက်ဝင်းရင်မရှိရတော့ကျွန်တော်ဒီဆန္ဒပြပြည်သူတွေညီညွတ်ဆန္ဒဆက်ပြနေအဲ့အချိန်မှာကျွန်တော်ဒီရဲက3စီးရောက်လာပြီးမှလာပြီးတော့သူတို့အတံပုံးနဲ့ညည့်ရုံပုံးနဲ့ရဘာကြီးနဲ့ပြစ်ပြီးဖြိုခွင်းတာမျိုးဖြစ်လာခဲ့အဲ့ဒီအချိန်မှာကျွန်တော်တို့အရှိရာဒိုင်းနေနဲ့ကာပြီးမယ်ဒိုင်းနေနဲ့ကာပြီးတော့ကျွန်တော်အနောက်ကပြည်သူကိုပြန်ပြီးတော့ဘေးကင်းရလောက်ဖို့တော့ကျွန်တော်နောက်မှထားတဲ့လူ20ရာနေအဲ့လိုထုတ်ပြရပါတော့အဲ့လိုလုပ်ပြီးနေကျွန်တော်အိမ်မှာဆိုလည်းအဖမ်းခံနိုင်ရစင်တော့ကျွန်တော်တို့ဒီ6ရောက်တော့ဖမ်းခံအဲ့ဒီမှာကျွန်တော်အဖွဲ့ကကောင်းလေးတယောက်လည်းပါသွားပါတယ်အာအဲ့အချိန်မှာဆိုရင်ကျွန်တော်ကိုယ်နဲ့အိမ်ကအကန့်ခံရတာကြီးရောဘတ်ဂျီမန်နာလေးရှိခဲ့တယ်ကျွန်တော်အဖွဲ့မှာဆိုလည်းရောဘတ်ဂျီမန်နဲ့တူလေးရှိခဲ့ဒါနိုင်ရနေမှာပေါ့ပြီးတော့ကျွန်တော်တောင်မွေတီတာလမ်းမှာပေါ့နော်ကျွန်တော်၄ချိန်တိတိဖြိုခွင်းခံရကျွန်တော်အိမ်မှာဆိုနေ့ကင်းတနိုင်ရနေစားရညနေ9နိုင်တော့ဒီ၄ကတိတိဖြိုခွင်းခံရတယ်အိမ်မှာဆိုပြည်သူတယောက်မှတော့ပါဝင်သွားခြင်းမရှိဘူးဒါမှကျွန်တော်ရဲ့ဒီဖြေးလမ်းထဲမှာရှိရလို့ရောမပါပါဘူးနဲ့ဘေးလမ်းထဲဝင်ပြေးသွားနေရောက်အဖမ်းခံနိုင်ရအကြီးမားဆုံးကာကွယ်ပေးရလို့ကျွန်တော်14ရက်နေ့ညဆိုရင်ကျွန်တော်ဒီတောင်နဂုံမှာပေါ့နော်တောင်နဂုံမှာကျွန်တော်ပြစ်ခတ်ခုဖြိုခွင်းတဲ့နေ့အဲ့ဒီမှာဆိုထိခဲ့တဲ့ရန်ရလို့ဆယ်ဦးနီးပါးတော့ရှိခဲ့ပေမဲ့ကျွန်တော်တို့အဲ့မှာဆိုရင်ကျွန်တော်ဒီတောင်နဂုံတိဆိုင်မျိုး EVG ရုံချင်းမှာဆိုတာဒိုင်းကလူငယ်လေးနှစ်ယောက်ကတော့ပိတ်မိနေရအဲ့သူတို့ကမမဲမြင်တာနဲ့ပြစ်နေတဲ့အချိန်မျိုးမှာကျွန်တော်တို့ဘေးကနေပြီးတော့မီတက်ဆီဦးတုံးတာမျိုးတွေကာလာဘုံတွေတုံးတာမျိုးတွေပြီးရင်အတံမုံတွေနဲ့သူတို့ကပြန်ပြေးလောက်ပြီးတော့ကျွန်တော်သွားပြီးအဲ့လူငယ်နှစ်ယောက်ချွတ်ထုတ်ပြီးနိုင်ခဲ့ပါကြာကာကွယ်မှုအနေနဲ့ဆိုကျွန်တော်ဒီတောက်လျှောက်ကိုလုပ်ခဲ့ရအများကြီးပဲဆန်းချောင်းဆိုလည်းဆန်းချောင်းပေါ့နော်ကျွန်တော်မလာကုန်းပိတ်မိနေမလာကုန်းသွားထုတ်ပြရမျိုးအဲ့လိုလုပ်ခဲ့ပြီးပါတယ
်ကိုယ်ကိုလည်းမထိခိုက်အောင်ဟိုကာကွယ်ကိုကာကွယ်ပေးနေတဲ့သူတွေလည်းအထိခိုက်နည်းအောင်လို့ရောဘယ်လိုမျိုးတွေဟိုပြင်ဆင်တယ်ရှင
်ကျွန်တော်တို့ဘယ်လိုပုံစံလုပ်လဲဆိုရင်အဲ့လိုနေရောက်ပြီဆိုရင်ကျွန်တော်တို့နဲ့ပြည်သူနဲ့ကိုကျွန်တော်အနည်းဆုံးကျွန်တော်နောက်မှာပေါ့နော်ဆဲပြီးခွာပြီးတော့နေထိုင်ထားပြီးဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆဲပြီးခွာတဲ့အချိန်မှာကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်အဖွဲ့ကတော့ဒိုင်းကိုင်နေလူလေးရှိတယ်။ဒီဒိုင်းနေလည်းကျွန်တော်နောက်ဆုံးရအချင်းကအရင်အချင်းတန်ကြန်ကြမှုမရှိဘူးတော့ကျွန်တော်ဆဲပြီးခေါ်ခိုင်းတာမျိုး။ပြီးရင်ကျွန်တော်သူတို့ဘက်ကနေပြီးတော့ပြန်လိုက်မယ်မြင်ဝင်ရှင်းမှုတော့ကျွန်တော်လောက်ကာမျိုး။ဒီလမ်းကြောင်းဆိုရင်ကျွန်တော်ပြည်သူကိုကျွန်တော်အရင်ဆုံးစီးရင်သွားတာပေါ့နော်။ဘယ်လိုစီးရင်သွားတော့ဟောလုံးဝသူပြည်သူကိုဆန္ဒပြပြီးတော့ကြောက်စိတ်ကိုလျှော့ရတယ်။လျှော့ပြီးပါရင်သူတို့ကျွန်တော်အချင်းဘယ်လောက်ဆဲပြီးနိုင်တယ်။မှန်သူတို့ဘက်ကချီတက်လာရင်ကျွန်တော်အချင်းဘယ်လောက်ဆဲပြီးမယ်။အဲ့ဒီဆဲပြီးတိုင်းအချင်းနဲ့မလွတ်အောင်ကြည့်ပါဒီမှာကျွန်တော်တို့ဖွင့်နောက်ဆုံးတာပေါ့နော်အဲ့လိုမျိုးသူတို့တရားရှင်းကြတော့ plan လေးတယ်ပေါ့နော်ဒီ strategy ကိုတရားရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်တို့သွားလိုက်တဲ့နေရာတိုင်းမှာများသောအပြင်အထိတိုင်းမှုနဲ့ကျွန်တော်ဖန်ဆီးခံပြီးတော့ရော့နေပါခင်ဗျာပြောရမယ်ဆိုကျွန်တော်ဒါ training တစ်ခုကြောင့်လည်းပါတယ်ဒါပေမဲ့သူတို့လိုမျိုးကကျွန်တော် CPU ဟာကိုကျန်းကျန်းကျင်းလေ့ကျင့်ထားလို့မဟုတ်တဲ့တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အသီးစိတ်မှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်နဲ့အသီးစိတ်က ီသူကိုကာကွယ်ပေးဖို့အတွက်အဓိကရှိရဖြစ်တယ်ပြည်သူပေးကြီးမှာကျွန်တော်54လောက်နောက်ဆုံးတာပါခင်ဗျ
အဲ့လိုမျိုးပေါ့နော်ပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုလုပ်တဲ့အခါမှာမောင်လေးတို့လုပ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားချင်တာတွေ့ရလားရှင်
ကျွန်တော်အရှိမလေးအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှာဆိုတာအမားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်တော့ရှိရဲဒါပေမဲ့ကျွန်တော်အဖွဲ့ကတနေရာသွားလိုက်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြီးရင်ကျွန်တော်ဒီတခြားနေရာလေးသွားတာမျိုးတွေတော့မြန်မာပလာတာလူငယ်မျိုးသွားတာမျိုးဆိုရင်ကျွန်တော်အဖွဲ့ရဲ့လှုပ်ရှားမှုမြင်ပြီးချင်းဒါသဘောကျတယ်လာကြောင်းတဲ့လူတွေတော့ရှိတယ်။ဒါပေမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်နေလဲတိတ်မရှိသေးဘူး။နောက်ပြီးကျွန်တော်မှာ budget အင်အားလည်းနည်းသေးရပြီးကျွန်တော်ကမှန်ပါတော့ခဏပိတ်ထားပါတယ်။ join နေလူတွေကအရင်များတယ်။ဒါပေမဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားမျိုးရှိပါတယ်။ဒါကြောင့်လည်းကျွန်တော်တဖြည်းဖြည်းနဲ့ဒီတိုက်ပွဲကကျွန်တော်တိုက်ယူမှရမယ်အနေအထားဖြစ်တဲ့အတွက်ကျွန်တော်လူငါထဆူဖို့တော့ရှိပါခင်ဗျ။
အဲ့တော့အဲ့လိုမျိုးလှုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးလှုပ်ပေးနိုင်ဖို့အတွက်ကိုဟိုလူအင်အားပေါ့နော်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင်။
အဲ့ရကြတော့ကျွန်တော်ကကြတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ရတာဟို group name တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group အနေနဲ့ page name လေးထောင်ထားတာမျိုးရှိရဲ့ပြီးတော့ကျွန်တော်ဟိုကျွန်တော်အလူငွေလေးရရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတီတွေတည်းက3-5ခုလောက်ကလူလာမျိုးတွေလောက်ပဲကျွန်တော်ကအဲ့ဒီဥစ္စာတွေကျွန်တော်ရဲ့ဒီ professional life ကရရဲပေါ့နော် work ကနေပြီးတော့ရရဲလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ PC တွေဝယ်တာမျိုးလောက်တာမျိုးလောက်ပါခင်ဗျပြီးရင်ကျွန်တော် coin training ပေးတာမျိုးကိုခံပညာတော့ကျွန်တော်ဒါဟုတ်ကျွန်တော်ရင်းလေ့ကျင့်တာဖြစ်တဲ့တင်ကားဖြစ်တဲ့တော့ကျွန်တော်ဒီပြည်သူတို့လုပ်တဲ့အရာမျိုးမှာကျွန်တော်ကာကွယ်နိုင်တဲ့မျိုးကြီးကျွန်တော်ဖွဲ့ရလို့လည်းကျွန်တော်တရားပြန်တင်နေ training တရားပေးပြီးတော့ကျွန်တော်ဟိုအတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါတော့တရားတကူကတော့တို့ဘက်ကလက်နက်တွေနဲ့ဟိုလိုရောလူသိမ်းရှိတဲ့အတွက်ကျွန်တော်ဒါကြည်စေကားတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစဉ်းစားရင်တွေးနေစဉ်းစားကြည့်မှာကျွန်တော်အတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးပါခင်ဗျအဲ့လိုမျိုး
အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘယ်လိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလဲရှင
့်လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ vest တွေဆိုရင်ကျွန်တော်ဒါ online မှာတွေ့ရ vest တွေကိုကျွန်တော်ကာတာရိုက်ထည့်ထားလို့ပြီးရင် steel ရိုက်ထည့်ပြီးတော့သုံးတာမျိုးတွေလောက်ပါပေါ့နော်ဟိုအဲ့တော့တို့တနက်ပြစ်လိုက်တဲ့အချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော် rubber ကြီးကအကောင်းဆုံးကာနေတာပေါ့နော်အဲ့တော့ဟိုကျွန်တော်အတက်အနေနဲ့ဒီပတ်သက်မဲ့50-50ရာခိုင်နှုန်းတော့ရှိရဲပြီးရင်ကျွန်တော်ဒီမျက်ရည်ပုံကာဖို့တော့ပြင်ကျွန်တော် gas mask လို့ခေါ်ရကျွန်တော်ဒီနှာခေါင်အတက်ယူလမ်းကြောင်းကာကွယ်ပေးရဥစ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာဆိုရင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေရမှာဆိုကျွန်တော်ဟာ hard shot ရောအဓိကပြစ်တာဖြစ်တဲ့အတွက်ကျွန်တော်ခေါင်းကာကွယ်နေနေပေါ့နော်ဟာအုတ်ထုတ်ဆိုရင်အကောင်းကောင်းလေးပေါ့နော်ဒီမပေါက်လောက်တဲ့အုတ်ထုတ်မျိုးလေးတော့အငင်းငယ်လိုအပ်ချက်ရှိပါခင်ဗျကျွန်တော်ကတော့ကျွန်တော်ဒါအတက်နိုင်ကျွန်တော်ကြိုးစားပြီးကာကွယ်နေပါခင်ဗျ
နောက်တစ်ခုပေါ့နော်အခုလိုမျိုးဒီဆန္ဒပြတဲ့ပြည်သူတွေကိုကိုကကာကွယ်ပေးတဲ့အခါမှာပေါ့နော်အခုလိုအကာအကွယ်ပေးနေတယ်ဆိုတာကကိုယ့်ရဲ့အသက်ကိုယ်တော်မှဒါဟိုထိခိုက်နိုင်တဲ့အခြေအနေမျိုးနဲ့လုပ်နေတာဖြစ်ပါတယ်ဆိုတော့ဘာဖြစ်လို့ဒီလိုမျိုးကိုယ့်အသက်ကိုယ်တော်မှဆွန့်ပြီးတော့ဒါမျိုးကာကွယ်တဲ့အလုပ်ကိုလုပ်နေတာလဲဆိုတာလည်းသိပါရစေ
။ဘာကြောင့်ကျွန်တော်ဒီလုပ်ကိုရွေးချယ်လဲဆိုတော့ကျွန်တော်ဒီ February ဒီရက်နေ့မနက်ခွန်းအချိန်ကျွန်တော်အဲ့ရနိုးတဲ့အချိန်ထားပြီးတော့ကျွန်တော်နိုင်ငံကဟိုကျွန်တော်လူငယ်တွေပေါ့နော်လူငယ်တွေရဲ့ခွင့်လန်းကိုကြောက်ဆုံးသွားပြီ။ကျွန်တော်တန်မိုးထားတယ်ကျွန်တော်လေးရအားကြရတဲ့ Nobel ဆုရှင်ခေါင်းဆောင်တဦးလေးဆုံးရှုံးသွားတယ်အဲ့ဒါနောက်ပြီးတော့ဒါမတရားမှုတစ်ခုပေါ့နော်ဒါကျွန်တော်ကလက်မခံနိုင်ဟောမတရားတဲ့အရာကိုကျွန်တော်ကလက်မခံနိုင်တရားတော်နည်းနဲ့နိုင်ငံရှိခဲ့တဲ့ကျွန်တော်သတ်မှတ်ထားတဲ့အစိုးရကိုမတရားတဲ့အာဏာသိမ်းအစိုးရကဒီလိုမျိုးလုပ်ယူသွားတာကျွန်တော်ကလက်မခံနိုင်လက်မခံနိုင်တဲ့အတွက်ကျွန်တော်လမ်းပေါ်ထွက်လာခြင်းငင်းရတာဆန္ဒပြတဲ့လူမျိုးတွေစီရီယံကိုကောင်းကောင်းမလုပ်နိုင်တဲ့လူတွေကိုလက်နက်နဲ့ချိန်ချောက်တာစွာရှင်တို့မျိုးကျွန်တော်ကရိုက်နှက်တဲ့လူဖွဲ့လေးတခုဟိုပတ်စံပြီးခိုင်းနိုင်မျိုးမြင်ရရှိမှာကျွန်တော်ဒါမျိုးလက်မခံနိုင်တော့လက်မခံရင်တော့ကျွန်တော်ဒီဖွဲ့လေးတခုထူထောင်မှုကြိုးစားရဲကြိုးစားပြီးတော့ကျွန်တော်နဲ့စိတ်တူကိုယ်တူဟိုအဲ့လိုလူမျိုးကိုကျွန်တော်ပူပေါင်းပြီးတော့ကျွန်တော်ဒီဖွဲ့လေးတခုလှုပ်လိုက်တယ်ကျွန်တော်အခုလိုလုပ်နေတဲ့အတွက်လည်းကျွန်တော်ကိုကျွန်တော်လည်းဝမ်းသာတယ်ဒါပေမဲ့ဟိုကျွန်တော်တို့အာသာနီဖြစ်ချင်လို့လည်းမဟုတ်သူရဲကောင်းဖြစ်ချင်လို့လည်းမဟုတ်ဒါပေမဲ့ကျွန်တော်ကမှန်တဲ့ဘက်မှာယက်တီရမယ်အတိအသေးရှယ်တော့ကျွန်တော်ဒီလောက်ကိုရွှေ့ချေရပါမှာဟိုအတက်ကတော့ကျွန်တော်ဆန္ဒပြောခဲ့တယ်လို့ပေါ့ဟိုကျွန်တော်တို့ဒီလမ်းကိုရှောက်လိုက်တာကတေဖို့တစ်ခါရခိုင်တော့90ခိုင်နဲ့တေချာပြီးသားဒါပေမဲ့အဲ့ဒီဒီမှာမှာကျွန်တော်ဟိုအားလုံးနဲ့လည်းဖေးကင်းမှုတော့အရေးကြီးအောင်ကျွန်တော်ကြိုးစားရဲကျွန်တော်ကိုယ်ကလည်းစိတ်ဖြစ်ဖို့တော့အဓိကထားပြီးလုပ်ပ
ါပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation Z လူငယ်တယောက်ဖြစ်ပါတယ်ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိပေမဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ